မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားနဲ့လူငယ်တထောင်လောက်ကိုဖေဖော်ဝါရီလကတည်းကအာရမဖမ်းဆီးပြီးစစ်သားအဖြစ်စုဆောင်းနေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကမနေ့ဧပြီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကန့်သတ်ပိတ်ပင်ထားပေမဲ့နိုင်ငံသားတွေအတွက်သာရည်ရွယ်ထုတ်ပြန်ထားတဲ့စစ်မှုမထမ်းမနေရဥပဒေနဲ့သူတို့ကိုဖမ်းဆီးနေတာလို့ဆိုပါတယ်သူတို့ကိုညဘက်အိမ်ထဲမှာဝင်ရောက်ဖမ်းဆီးတာနိုင်ငံသားဖြစ်ခွင့်ပေးမယ်ဆိုပြီးလိန်ညာခေါ်ဆောင်တာဖမ်းဆီးမယ်ပြန်ပေးဆွဲမယ်ရိုက်နိုင်မယ်ဆိုတဲ့ချင်းချမှုတွေပြုလုပ်ခဲ့တယ်လို့ရိုဟင်ဂျာတွေကထွက်ဆိုကြောင်း HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာတွေကိုစစ်တင်တာနှစ်ပတ်တခိုင်းပြီးရှေ့တန်းမှာစစ်တပ်ခိုင်းတယ်လို့ဆိုပါတယ်အများစုဟာမနစ်နိုဝင်ဘာလအတွင်းစတင်ခဲ့တဲ့စစ်တပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲဖြစ်ပွားနေတဲ့ရှေ့တန်းတွေကိုဆစ်လွတ်ခံခဲ့ရပြီးတေဆုံးတရားရသူတွေအများပြားရှိလာနေတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုညှဉ်းပယ်ပြီးသူတို့အပေါ်ရက်စက်မှုမျိုးစုံကျူးလွန်နေတဲ့မြန်မာစစ်တပ်ကအခုသူတို့ဘက်ကနေပြီးတော့စစ်ဝင်တိုက်ခိုက်တာဟာအင်မတန်အော်တုံလို့ဖွဲ့ကောင်းတဲ့လုပ်ရဖြစ်တယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်အာရမစစ်သားစုဆောင်းခံရတဲ့ဖြစ်ရ၁၁ခုကို HRW ကမှတမ်းပြုစုပြီးစစ်တွေမောင်တော်ဘူတီတောင်ကြောက်တော်စတဲ့မြို့နယ်တွေကစစ်သားစုဆောင်းခံရသူ25ဦးကိုလည်းတွစ်ဆုံမေးမြန်းထားတယ်လို့ဆိုပါတယ်ခင်ဗျ